မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဖိနှိပ်မှုတွေနဲ့ခွဲခြားဆက်ဆံမှုတွေဆက်လက်ပြီးတော့ရှိနေဆဲဖြစ်တယ်လို့အမေရိကန်အစိုးရရဲ့လောလောဆယ်ထုတ်ပြန်ခဲ့တဲ့2014ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်အထူးသဖြင့်မြန်မာနိုင်ငံမှာမကြာသေးခင်ကအတည်ပြုပြဋ္ဌာန်းခဲ့တဲ့ဘာသာကြားနဲ့လက်ထပ်ထင်းများခြင်းဘာသာကူးပြောင်းခြင်းတွေအပေါ်ကန့်သက်တဲ့ဥပဒေတွေကိုအမေရိကန်အစိုးရကလက်မခံတဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ်ဒါ့အပြင်ရိုဟင်ဂျာမွတ်စလင်တွေနဲ့ခရီးယံဘာသာဝင်လူနည်းစုတွေအပေါ်ကန့်သက်မှုတွေရှိနေတာကိုလည်းထောက်ပြထားတဲ့အဲ့ဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့မန္တန္တာချန်ကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ပါတယ်အောက်တိုဘာလ14ရက်ဗုဒ္ဓဟူးနေ့ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနှစ်စဉ်အစီရင်ခံစာမှာမြန်မာနိုင်ငံမှာသူတို့အခေါ်လူနည်းစုရိုဟင်ဂျာမွတ်စလင်တွေနဲ့ခရစ်ယာန်ဘာသာဝင်တွေအပေါ်ကန့်သက်ချက်တွေရှိနေတာနဲ့သဘောထားတင်မာတဲ့ဗုဒ္ဓဘာသာဝင်တွေရဲ့မွတ်စလင်ဆန့်ကျင်ရေးပြောကြားချက်တွေကိုအဓိကမိမောင်းထုတ်ပြထားပါတယ်။မြခိုင်ပြည်နယ်မှာရဲရရှိတူတည်ဆုံခဲ့မှုအပေါ်လက်တုံ့ပြန်တဲ့အနေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့ဒါဇင်နဲ့ချီရိုဟင်ဂျာတွေတည်ဆုံခဲ့ရတယ်ဆိုတော့2014ဇန်နဝါရီလကဆွဆွဲချက်ပေါ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့မြန်မာအစိုးရရဲ့ပြက်ကွက်မှုကိုလည်းဒီအစီရင်ခံစာမှာဝေဖန်ထားတာပါဒီအစီရင်ခံစာနဲ့ပတ်သက်ပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအခုလိုပြောကြားသွားခဲ့ပါတယ
် Sadly the pages of this report that is being released today are filled with accounts of minorities being denied rights in countries like Burma
ဝန်ထမ်းစရာကတော့ဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံ၊အီရန်၊ပါကစ္စတန်၊ရုရှား၊ဆော်ဒီအာရေဗျနဲ့တခြားနိုင်ငံတွေလိုလူနည်းစုတွေရဲ့အခွင့်အရေးတွေကိုလစ်လျူရှုခံနေရတာတွေနဲ့အပြည့်ဖြစ်နေတာပါပဲ
။အလားတူမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ဘာသာရေးလွတ်လပ်မှုဆိုင်ရာအမေရိကန်အထူးတန်မတ်ကြီးဒေးဗစ်ဆာဘတ်စတိုင်းကလည်းမြန်မာနိုင်ငံမှာမကြာသေးခင်ကအတည်ပြုပြဋ္ဌာန်းခဲ့တဲ့ဘာသာကြားနဲ့လက်ထပ်ထိမ်းများခြင်း၊ဘာသာကူးပြောင်းခြင်းတွေအပေါ်ကန့်သက်ထားတဲ့ဥပဒေတွေကိုအမေရိကန်အစိုးရကလက်မခံတဲ့အကြောင်းအဲ့ဒီသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ
် In Burma, Ambassador Bennett of Canada and I spoke out forcefully together against a series of discriminatory laws banning interfaith marriage and restricting conversion.
မြန်မာနိုင်ငံမှာဘာသာကြမ်းနဲ့လက်ထပ်တာဘာသာကူးပြောင်းတာတွေကိုတားမြစ်တဲ့ခွဲခြားဆက်ဆံမှုတွေကိုကနေဒါတမတ်ကြီးဘန်နက်နဲ့အတူကျွန်တော်လည်းဖိအားပေးပြောဆိုခဲ့ပါတယ်
ဒါကြောင့်လည်း1999ခုနှစ်ကစလို့မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအထူးစိုးရိမ်ရတဲ့နိုင်ငံများစီရင် CPC မှာထည့်သွင်းထားခဲ့တာဖြစ်ပါတယ်။ဒါ့အပြင်အမေရိကန်နိုင်ငံခြားရေးဌာနရဲ့18ချိန်မြောက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်စီရင်ခံစာထဲမှာခရစ်ယာန်ဘာသာဝင်တွေ၊ဝီဂါမွတ်စလင်တွေနဲ့တိဘက်ဗုဒ္ဓဘာသာဝင်တွေအပေါ်တရုတ်အစိုးရရဲ့ကန့်သက်ဖိနှိပ်မှုတွေကိုလည်းဝေဖန်ထားပြီးထိမ့်သိမ်းခံထားရတဲ့တရုတ်ခရီးယန်လူခွင့်ရေးရှေ့နေဇန်ကိုင်ကိုပြန်လွှတ်ပေးဖို့အတွက်ကိုလည်းဝင်ကြီးကယ်ရီကတောင်းဆိုသွားခဲ့ပါတယ်။အလားတူသီရိလင်္ကာနိုင်ငံမှာလည်းဘာသာကြားတွေကိုတိုက်ခိုက်ဖို့အတွက်ယခင်အစိုးရကနေဗုဒ္ဓဘာသာဆွေရဝါဒီအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ခဲ့ပုံရှိတယ်လို့လည်းဖော်ပြထားပါတယ်။အီရတ်မှာရှီယာစစ်သွေးကြွတွေ၊ဆီးရီးယားကအယ်နူစရာတအူအစံဖက်အဖွဲ့၊နိုင်ဂျီးရီးယားကဘိုကိုဟာရမ်စစ်သွေးကြွအုပ်စု၊ပါကစ္စတန်မှာတော့လက်ရှ်ခါအီဂျန်ဂီအဖွဲ့တွေရဲ့အစံဖက်မှုတွေကိုလည်းဒီစီရင်ခံစာမှာဝေဖန်ထောက်ပြထားပါတယ်။ဝင်ကြီးကယ်ရီကတော့ဘာသာရေးလွတ်လပ်ခွင့်ဆိုတာဟာတာမန်ကိုးကွယ်ခွင့်ပြုထားတယ်ဆိုတာထက်ပိုတယ်လို့အဲ့ဒီသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဘာသာတစ်ခုကိုကိုယ်ကွယ်ယုံကြည်သူတွေအနေနဲ့တခြားလူတွေကိုအတင်းအကျပ်စီယုံသိမ်းသွင်းတာဘာသာကူးပြောင်းခိုင်းတာနှုတ်ပိတ်ထားတာဒါမှမဟုတ်ရင်လည်းယုံကြည်တတ်ဝင်မှုကြောင့်အသက်ဆုံးရှုံးအောင်လုံးပိုင်ခွင့်မရှိစေရဘူးလို့လည်းဝင်ကြီးကယ်ရီကပြောဆိုသွားခဲ့ကြပါရှင်